ပြီးခဲ့တဲ့ February လ29ရက်ကစတင်ပြီးတော့ဖားဆောင်မြို့မှာကရင်နီပူပေါင်းတပ်ဖွဲ့နဲ့စစ်ကောင်စီတပ်တို့ကြားရက်စက်တိုက်ပွဲတွေဖြစ်ပွားနေပါတယ်လက်ဖက်ပြင်းထန်တဲ့တိုက်ခတ်မှုတွေမရှိပေမဲ့ဂျိုကြားပြစ်ခတ်မှုတွေမတ်လ5ရက်မနေ့ကအထိဆက်ရှိနေတယ်လို့ဂရင်းဒီလူခွေရဲ့အဖွဲ့တီထောင်သူကိုမညာက VOA ကိုပြောပါတယ
်။စစ်ရဲရကတော့ဆက်ပြီးတော့မှကြွကြွကြွကြွတော့ဖြစ်တော့ဗောနော်။ဒါပေမဲ့အကြီးကျယ်ဝင်ရတိုက်ခတ်တာတော့ရက်သွားပြီဗောနော်။ဒါပေမဲ့ဆက်ပြီးတော့မှဖာဆောင်မျိုးဆက်စီးနေပို့တွေ့တော့ဆက်လုံနေတာဖြစ်ပါတယ်ဟုတ်။ကျွန်တော်တို့ကတော့အသေးစိတ်ကပြောလို့များတာလည်းရှိလို့ပါ
။ဖာဆောင်တိုက်ပွဲနဲ့ပတ်သက်လို့ဂရင်းဒီအမျိုးသားများကာကွယ်ရေးတက်ကင်းDF ရဲ့ဗဟုပြန်ကြားရေးတာဝန်ခံတာအဆိုးကအခုလိုပြောပါတယ
်တိုက်ပွဲကတော့9ရက်6ရက်လောက်တော့ရှိပြီပေါ့နော်ဖြစ်တာအချိန်တွေကတော့ကျွန်တော်တို့ KND ရဲ့ကလည်းဒါဟိုဥဆောင်ပြီးတော့ပါဝင်တိုက်ခိုက်တာမျိုးမဟုတ်တဲ့အတွက်ကျွန်တော်တို့သတင်းချက်လည်းသိစိတ်တွေကိုမသိရဘူးပေါ့နော်နေချောင်းတိုက်ခိုက်မှုတွေရှိတယ်မိလောင်ပျက်စီးတာတွေရှိတယ်လို့တော့ကြားတယ်ဗျဆိုတော့အသေးစိတ်ကိုတော့ကျွန်တော်တို့လည်းမပြောနိုင်ပါဘူးခင်ဗျဟုတ်
ဖားဆောင်မျိုးကိုထိ ंछ ုံနိုင်မှုကရီဒီပူပေါင်းတပ်ဖွဲ့တွေကစ조사နေသလိုစစ်ကောင်စီဘက်ကလည်းလေကြောင်းတွေပါအပြင်းထန်ခုခံတိုက်ခိုက်နေပါတယ်။ဖားဆောင်တိုက်ပွဲနဲ့ပတ်သက်လို့ဥဆောင်တိုက်ခတ်နေတဲ့ကရီဒီပြည်တပ်မတော် KA နဲ့ကရီဒီပြည်လူမျိုးပေါင်းစုပြည်သူ့လွတ်မြောက်ရေးတပ်ဦးကလလာတာတို့ကို VOA ကဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူး။ဖားဆောင်စီရင်အခြေအနေနဲ့ပတ်သက်လို့ကြားပြည်နဲ့အစိုးရအဖွဲ့ပြောခွင့်ရလူမှုရေးရာဝန်ကြီးအူအောင်ဝင်းဦးကိုတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့ဆက်ပိတ်ထားပါတယ်။ဒါနဲ့ပတ်သက်လို့စစ်ကောင်စီဘက်ကလည်းတစုံတရာထုတ်ပြန်တာမရှိသေးပါဘူး။လက်ဖက်တိုက်ပွဲပြင်းထန်ပြီးတဲ့နောက်နေ့စဉ်ဆိုသလိုစစ်ကောင်စီဘက်ကလေကြောင်းအသုံးပြုဘုံကျဲတိုက်ခတ်နေတာပါ။ဒီတိုက်ခတ်မှုကြောင့်အရသာသေဆုံးထိခိုက်ဒဏ်ရာရရှိသလိုဖုံးကြီးကျောင်းတွေနဲ့နေအိမ်တွေ120လောက်မီးလောင်တာထိခိုက်ပျက်စီးမှုရှိတယ်လို့ဂရီဒီလူခွေရဲ့အဖွဲ့တီထောင်သူကိုပညာကပြောပါတယ်
။ဟိုလေနဲ့ဘုံကျဲတော့လေတော်တော်လေးအိုအိမ်ဘောနော်တော်တော်မိလောင်ပါတယ်120ဝန်းကျင်ပေါ့နော်အဲဒီမိလောင်တယ်ထိခိုက်မှုကလည်းကျွန်တော်အခုတစ်တလောက်ကတော့100ကတော့ချက်ချင်းပွချင်းပြီးဒီဆုံးတော့ပေါ့နော်ကျွန်တော်15ရောက်ကနေ20ဝန်းကျင်ကတော့ထိခိုက်ဒဏ်ရာမှုတွေရှိတယ်လို့အကြမ်းမြဲပြီးတော့ဟိုတည်ထားတာရှိပါတယ်ဟုတ်
ဒေတာတွေကတိုင်းရင်းသားတွေပါတော့လေကြောင်းတိုက်ခတ်မှုနဲ့စစ်တပ်လက်ပစ်ခတ်မှုကြောင့်ဖားဆောင်မြို့ကွက်တဲ့ရွက်ွက်ထဲကစစ်ဘေးရှောင်တွေစုနေထိုင်တဲ့ဖုံးကြီးကျောင်းမှာအရသား5ဦးသေဆုံးပြီးတော့20ဦးဒဏ်ရာရရှိတယ်လို့ဖော်ပြထားပါတယ်။ဖားဆောင်မြို့ဟာအေဂျီ300ရှိပြီးတော့လူဦးရေ3000လောက်နေထိုင်တဲ့မြို့ဖြစ်ပါတယ်။ပြီးခဲ့တဲ့2023ခုနှစ်ထဲဖားဆောင်မြို့နယ်နဲ့မဲဆဲမြို့နယ်မှာတိုက်ပွဲတွေဖြစ်ပွားလို့အများစုကတိတ်ရှောင်နေကြရပြီးမြို့ထဲမှာလူတစ်ထောင်ဝင်းစစ်သားကြမ်းရှိတာပါအခုမြို့ထဲမှာပါတိုက်ပွဲဖြစ်ပွားလို့ထပ်မံတိတ်ရှောင်နေကြရပါတယ်ဒါပေမဲ့တိုက်ပွဲတွေကြားမှာလူရချီမြို့ထဲမှာပိတ်ပီနေစေဖြစ်တယ်လို့ဂရင်းဒီလူခွေရေးအဖွဲ့တည်ထောင်သူကိုပညာကပြောပါတယ
်ခုကတော့ဟို900ဝင်းကျင်လာတော့ထွက်လာနိုင်ပြီပေါ့နော်ပြပြနဲ့ထွက်တာပေါ့နော်ဒါပေမဲ့စစ်ကောင်စီတတ်နေနေတဲ့ area ကလူတွေကထွက်လို့မရပဲဖြစ်နေတယ်ဆိုတော့ကျွန်တော်တို့လည်းတိတ်တိထားတာရှိတော့ပေါ့နော်အဲ့တော့အိုးတော်တင်တာကလည်းဒီရာကနာတော့ကြာမှနေတယ်ဟုတ်ဒီစားတို့တော့ဟိုတရားနေရတော့ဟိုကြာနိုင်ပါလိမ့်တယ်ဟုတ်ဟိုမြို့တွင်းမှာလေ
စစ်ကောင်စီတပ်တွေဟာအရက်သားနဲ့ရဲဘော်တွေမခွဲကြပဲတိုက်ခလေးရှိတာမို့တိုက်ပွဲကြပိတ်မိနေသူတွေအတွက်စိုးရိမ်မှုဖြစ်နေရတယ်လို့ကိုပညာကပြောပါတယ်အိုးဝေစုခွာဘေးလူရာကိုတင်းရှောင်လာတဲ့မြို့ကအများစုကအဝတ်တထဲကိုတစ်ခုနဲ့အသက်ဘေးလွတ်အောင်ထွက်ပြေးလာကြတာပါသူတို့ကိုကရီဒီ၊တွေးဦးတော်လိုင်းရေးအင်အားစုတွေကနေရာချထားပြီးတော့အရေးပေါ်အကူအညီပေးထားတယ်လို့ဆိုပါတယ်ရှင်။